Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်ရဲ့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်ကဒီကနေ့စတင်တက်ရောက်ပါတယ်အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုလက်မခံတဲ့အကြောင်းတူရကီနိုင်ငံကပြောပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်ပြည်နယ်မှာတွားပြီးတော့တွေ့တဲ့အချိန်မှာနှစ်ဖက်တင်ကြတဲ့အခြေခံအချက်တွေပေါ်မှာသဘောမတူတာကြောင့်ဆွေးနွေးပွဲကမအောင်မမြင်ဖြစ်ခဲ့ရတယ်ဆိုတဲ့အကြောင်းသတင်းမှာနားဆင်ရမှာကတော့
ဒီကတော့ဒီ climate change ဆိုတဲ့ဟာကိုလက်ခံရမယ်ဒုတိယကတော့ပါတီဆောင်ဒီမိုကရေစီစနစ်ကိုလက်ခံရမယ်နောက်တစ်ခုက
အချင်းတရေအက်ဒီတာပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းငယ်လေးတခုကိုရွှေ့ပြောင်းမယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်သုံးသပ်ဖို့လူ့ကွေးအဖွဲ့ကတိုက်တွန်းသလိုပဲဒုက္ခသည်တွေဘက်ကလည်းအန္တရာယ်များလွန်းတဲ့အတွက်သူတို့မသွားလို့ဘူးလို့ညှင်းဆန်ကြတဲ့အကြောင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအချိန်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အီရန်နိုင်ငံအပေါ်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်နိုင်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို2015ခုနှစ်နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်အခုလိုပြန်ပြီးဒဏ်ခတ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကထက်ခါတလဲလဲဝေဖန်ခဲ့တဲ့အီရန်နျူကလ িয়ার အရှိနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ခဲ့တာဟာအခုဆိုရင်3လတာရှိခဲ့ပြီဖြစ်ပြီးဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုကတော့မနေ့တနင်္လာနေ့သကောင်ကစလို့အသက်ဝင်ပါတယ်အီရန်ပေါ်ဒဏ်ခတ်မှုကတရားဝင်စပြီလို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်အရင်ကဒဏ်ခတ်မှုတွေထက်ပိုပြီးပြင်းထန်ပြီးလာမယ့်နိုဝင်ဘာလမှာနောက်ထပ်အဆင့်တိုးမြင့်သွားမှာဖြစ်တယ်။အီရန်နဲ့စီးပွားရေးလုပ်သူတွေအမေရိကန်နဲ့စီးပွားရေးလုပ်လို့ရမှာမဟုတ်ဘူး။သူ့အနေနဲ့ကမ္ဘာငြိမ်းချမ်းရေးအတွက်ပြောဆိုနေတာဖြစ်ပြီးတပြားသားမှမလျှော့နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာဒီကနေ့ရေးပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်ကအီရန်နိုင်ငံရဲ့ကားထုတ်လုပ်မှုကဏ္ဍ၊ရွှေနဲ့အဖိုးတန်သတ္တုကုန်သွယ်ရေးအီရန်ငွေကြေးနဲ့တခြားငွေကြေးလွှဲပြောင်းမှုတွေကိုပြစ်မှတ်ထားကြောင်းအမေရိကန်သမ္မတကပြောပါတယ်။အီရန်ဗဟိုဘဏ်နဲ့အလုပ်လုပ်နေတဲ့နိုင်ငံခြားဗန္နာရေးအဖွဲ့အစည်းတွေရဲ့စီးပွားရေးလုပ်ငန်းတွေနောက်အီရန်ရဲ့စွမ်းအင်ဆိုင်ရာဆက်ဆက်လွှဲပြောင်းမှုတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုနိုဝင်ဘာလ5ရက်နေ့မှာအမေရိကန်ဘက်ကပြန်လည်ဆက်တင်မယ်အကြောင်းလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အီရန်ပေါ်ပိတ်ဆို့ဒဏ်ခတ်မှုဟာတူရကီနဲ့အမေရိကန်ဆက်ဆံရေးမှာလည်းအဖူးတည်ဖြစ်လာနိုင်ကြောင်းသုံးသပ်နေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုဆုံးဖြတ်ချက်ဟာသူသဘောထားတာဖြစ်ပြီးတော့တူရကီအနေနဲ့လက်မခံကြောင်းတူရကီဘက်ကပြောကြားလိုက်ပြီးတော့အခုလိုအခြေအနေဟာအရင်ကတည်းကအဆင်မပြေဖြစ်နေတဲ့နေတိုးမဟာမိတ်နှစ်နိုင်ငံကြားပူဆူရလာနေတာပါ။အမေရိကန်ဘက်ကတော့ပိတ်ဆို့ဒဏ်ခတ်မှုတွေကိုထိရောက်အောင်အနီးကပ်ဆောင်ကြဉ်တော့မှဖြစ်ပြီးအမေရိကန်ဘက်ကတကယ်အတူရက်တည်မဲ့သူတွေကိုတွေ့ရမှာဖြစ်တယ်လို့ပြောပါရယ်။အီရန်ပေါ်ပထမကြောပိတ်ဆို့တန်ခတ်မှုတွေဟာဒီကနေ့မှစတင်တက်ဝင်မှာဖြစ်ပြီးအီရန်နဲ့ဆက်စပ်တဲ့လေကြောင်းလိုင်းတွေငွေကြေးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေပေါ်ပြစ်မှတ်ထားပိတ်ဆို့တန်ခတ်လိုက်တာပါ။နိုဝင်ဘာလမှာတော့အီရန်ရဲ့စိုင်းရင်ရောင်းချမှုကဏ္ဍကိုအဆုံးသတ်မဲ့တန်ခတ်မှုတွေစတင်တက်ဝင်မှာပါ။တူရကီနိုင်ငံသားရေးဝန်ကြီးမာဗလက်ဂါဗူဆူဂလူကတော့အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တကက်ရေးယူမှုတွေကိုလက်မခံဘဲနိုင်ငံတကာရဲ့ဆုံးဖြတ်ချက်ကိုသာအတိအမှတ်ပြုမယ်လို့ဆိုရတဲ့ချီနယ်လာနေတဲ့တူကီရဲ့စီးပွားရေးအတွက်အီရန်ဟာအဓိကကုန်သွယ်ဘက်နိုင်ငံဖြစ်လာနေရဆိုတော့သုံးသပ်မှုတွေလည်းရှိနေပါတယ်။ဆွေရင်လွန်လောက်တဲ့တူရကီဟာအီရန်ပေါ်မီကိုအားထားနေရပြီးတော့ဒီနှစ်ပထမ6လအတွင်းမှာတရက်ကိုရေနံပေပါပေါင်း 38,600 လောက်တင်သွင်းနေရပါတယ်။ဒါတူရကီရဲ့သွင်းကုန်49ရာခိုင်နှုန်းလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ပြပဩဇာလွှမ်းမိုးမှုကင်တွယ်ရေးအဖွဲ့တစ်ကအများသူငါချာချင်းမြင်ယူဆချက်တွေဝေဝါးရှုပ်ထွေးသွားအောင်အငင်းပွားမှုတွေပေါ်ပေါက်လာအောင်အင်တာနက်အွန်လိုင်းပေါ်မှာအနှောက်အယှက်ပေးသူ troll တွေနဲ့ပတ်သက်တဲ့သ တရင်အချက်လက်တွေကိုနည်းပညာကုမ္ပဏီတွေနဲ့တရင်အချက်လက်မျှဝေဆောင်ရွက်နေတယ်လို့ FBI နဲ့တရားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုရည်ရွယ်ပြီးရုရှားနဲ့တခြားပြည်ပနိုင်ငံတွေရဲ့ဩဇာတက်ရောက်မှုရှိရေးဆောင်ရွက်ချက်တွေကိုခြေဖြတ်ဖို့တစ်ဖက်လက်နဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာပါ။ဒီလိုငါအဖွဲ့အစ်ကိုတော့ပြီးခဲ့တဲ့နိုဝင်ဘာလက FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့2018ခုနှစ်လွှတ်တော်ရွေးကောက်ပွဲတွေနဲ့2020သမ္မတရွေးကောက်ပွဲတွေမှာရုရှားဘက်ကထပ်ပြီးဝင်ရောက်နှောက်ယှက်မဲ့အရေးကိုကြိုတင်ကာကွယ်ဖို့နိုင်ငံသားတိုင်းပြည်တွေရဲ့ဩဇာတက်ရောက်ရေးဆောင်ရွက်ချက်တွေကိုတံပြန်ဖို့အမေရိကန်အစိုးရဘက်ကကြေကြေပြန့်ပြန့်ချဉ်းကပ်ဆောင်ရွက်နိုင်ရေးရည်ရွယ်ပြီးဒီအဖွဲ့အစ်ကိုဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အမေရိကန်လူထုကြားသဘောထားကွဲပြားမှုတွေဖြစ်အောင်ဆွတ်ပေးပြီးသဘောထားတွေအပေါ်လွှမ်းမိုးနိုင်ရေးရုရှားတို့ဘက်ကလူမှုကွန်ရက်ပေါ်မှာကြေကြေပြန့်ပြန့်လှုပ်ရှားမှုနဲ့2016ခုနှစ်အမေရိကန်ရွေးကောက်ပွဲအပေါ်ဂျာဝင်နှောက်ယှက်ဖို့ကြိုးစားခဲ့ကြတယ်လို့အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကပြီးခဲ့တဲ့နှစ်အတွင်းကောက်ချက်ချထားတာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဘရာဇီးနေဆက်ကနေဖက်ချော်ဝင်ရောက်လာသူတွေကိုလက်မခံဖို့ဘရာဇီးတရားရုံးကနေအမိန့်ထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းပြည်တော်စုရှိနေတွေကတော့ဒီဆုံးဖြတ်ချက်ကိုအယူခံဝင်ခဲ့ပြီးမနေ့ကတင်းလာနေ့မှာနေဆက်ဆက်ဖွင့်ထားစေရလို့ဘရာဇီးအရာရှိတွေကပြောပါတယ်။မြောက်ပိုင်းရူရိုက်မာပြည်နယ်နေဆက်ကိုပိတ်ပစ်ဖို့ပြည်တော်စုတရားသူကြီးဟဲလ်ဒါဘာရက်တိုကအမိန့်ထုတ်ပြန်လိုက်တာဖြစ်ပြီးနေဆက်ဖြစ်ကြဝင်ရောက်လာတဲ့အရေးအတွက်နဲ့တခြားနေဆက်တွေကနေပြင်ထက်သွားတဲ့အရေးအတွက်ညီလူညီမျှဖြစ်တဲ့အချိန်ဒီနောက်ထပ်ဝင်ရောက်လာမှုတွေကိုဆန့်ကန့်ထားတဲ့လို့သူကပြောပါတယ်။တရားရုံးရဲ့အမိန့်ကိုပြည်နယ်အုပ်ချုပ်ရေးမှူးဆူလီကမ်ပေါ့စ်ကလည်းထောက်ခံခဲ့ပြီးဒီနေဆက်ကိုပိတ်ပစ်ဖို့သူကဗဟိုအစိုးရကိုတောင်းဆိုထားတာပါ။ဗင်နီဇွဲလားနိုင်ငံသားတရက်ကူ900လောက်ဟာဘရာဇီးနိုင်ငံဘက်ကိုဝင်ရောက်လာနေတာဖြစ်ပြီးတော့သူတို့ဟာတခြားကိုထပ်သွားဖို့လည်းအဆင်မပြေတာကြောင့်အများစုဟာရူရိုက်မာပြည်နယ်မှာနေထိုင်နေကြပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းဗင်နီဇွဲလားနိုင်ငံသားတောင်းနဲ့ချီဝင်ရောက်နေထိုင်တာကြောင့်ပြည်နယ်ရဲ့လူမှုဖူလုံရေးအစီအစဉ်တွေလည်းမလုံမလောက်ဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘရာဇီးသမ္မတမက်ကဲလ်ထာမာကတော့ဘရာဇီးနဲ့ဗင်နီဇွဲလားနယ်စပ်ကိုပိတ်ပစ်မှာမဟုတ်ဘူးဆိုပြီးပြောဆိုထားပူပါတယ်။ဗင်နီဇွဲလားနိုင်ငံမှာအလုပ်ကိန်းရှာပါပြီးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်2015ခုနှစ်ကစလို့လူပေါင်းသန်းကျော်ဟာနိုင်ငံကနေဆွန့်ခွာလာပြီးအများစုဟာကိုလံဘီယာမှာကိုလိုနီထိုင်နေကြပါရခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068 MHz စိုင်းတိုမီတာ19 kHz 15569နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခင်ဗျာ
ဒီလိုမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကဆက်လို့လောင်ချမ်းခဲ့တဲ့တော်မီကပြည်နယ်သမိုင်းမှာအကြီးမားဆုံးတော်မီဖြစ်လာကြောင်းပြည်နယ်အာဏာပိုင်တို့ကပြောပါတယ်။မန်ဒိုဆီနိုကွန်ပလက်စ်လို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတီးခြားစီလောင်ချမ်းနေတဲ့တော်မီလောင်ချမ်းမှုနှစ်ခုကြောင့်ဟက်တာ300,000ကျော်လောင်ချမ်းခဲ့တာဟာဆိုရင်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကလောင်ခဲ့တဲ့ Thomas Tommy လောင်ချွမ်းမှုထက်ပိုကြီးသွားတာဖြစ်ပါတယ်။ Mendocino Tommy လောင်ချွမ်းမှုရဲ့30ရာခိုင်နှုန်းကိုသာထင်းချုပ်ထားနိုင်ပြီးမီးလောင်မှုကဆက်ပြီးတော့ကြီးထွားလာနေတယ်လို့ California သစ်တောနယ်မီးဘေးကာကွယ်ရေးဌာနကမနေ့တနင်္လာနေ့နှောင်းပိုင်းမှာပြောပါတယ်။ Mendocino Complex Tommy ကြောင့်သေဆုံးသူမရှိကြောင်းမိသက်ဌာနပြန်ကြားရေးတာဝန်ခံ Doreen Gatewood က VOA ကိုပြောပါတယ်။မီးနှိမ့်တရေးအတွက်ဝန်ထမ်း 4,000 နီးပါးဆောင်ရွက်နေပြီးရဟတ်ရင်တွေလင်းရင်တွေနဲ့လည်းကောင်းကင်ကနေနှိမ့်တက်နေကြပါတယ်။နောက်သတင်းပတ်အလဲပိုင်းလောက်မှာမီးကိုထိန်းနိုင်မယ်လို့ကယ်လီဖိုးနီးယားသစ်တောနယ်မီးဘေးကာကွယ်ရေးဌာနကခန့်မှန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာပဲလောင်ကျွမ်းနေတဲ့ Car Fire လို့ခေါ်တဲ့တော်မီလောင်ကျွမ်းမှုကလည်းကြီးလာနေပါတယ်။ Car Fire တော်မီကတော့ပြည်နယ်သမိုင်းမှာ12ခုမြောက်အကြီးဆုံးတော်မီဖြစ်ပြီးအရသား5ဦးနဲ့မိသက်သမား2ဦးစုစုပေါင်း5ဦးတေဆုံးခဲ့ရပြီဖြစ်ပါလေရှင်
အင်ဒိုနီးရှားနိုင်ငံရဲ့ကျွန်းတစ်ခုပေါ်မှာအင်အားပြင်းငလျင်လှုပ်ခဲ့တဲ့အတွက်အိုးအိမ်မဲ့ဖြစ်ခဲ့ရတဲ့ထောင်ထဲရှိတဲ့လူတွေခေါလုံစရာရှာဖွေနေတယ်လို့ဒီရှာဖွေကယ်ဆယ်ရေးအဖွဲ့တွေကလည်းပြောဆိုနေတဲ့သူတွေကိုဆက်ပြီးတော့ရှာဖွေနေပါတယ်။ငလျင်ကြောင့်တည်ဆုံးသူ98ဦးထက်မနည်းရှိနေပြီးတည်ဆုံးသူဥယျာဉ်တိုးလာမဲ့ပုံရှိတယ်လို့ရှာဖွေရေးအဖွဲ့တွေကပြောပါတယ်။စိုးဆိုင်တစ်ခုရဲ့အပျက်စီးပုံအောင်ပိတ်မိနေတဲ့အမျိုးသမီးတဦးကိုလည်းကယ်ဆယ်ရေးသမားတွေကဒီကနေ့မှပဲအသက်ရှင်ရဲ့ဆွဲထုတ်နိုင်ခဲ့ပြီးတော့ဆေးရုံကိုအမြန်ပို့ပေးခဲ့ပါတယ်။အိုးအိမ်ဆူဆုံးခဲ့ရသူတွေလည်းယာယီတဲရီမှာခိုလုံနေကြသလိုကဘာလဲခီးသွားအများစုကိုလည်းမနေ့ကတနင်္လာနေ့မှာဘေးလွတ်ရာကိုရှေ့ပြောင်းပေးနိုင်ခဲ့ပါတယ်။ကီလီကျွန်းပေါ်ကနေလူပေါင်း 2,000 ကျော်ကိုတနင်္လာနေ့ကဘေးလွတ်ရာရှေ့ပြောင်းပေးနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒေသုံသူနဲ့ထိခိုက်ဒဏ်ရာရသူအများစုဟာအပြင်းထန်ထိခိုက်ခဲ့တဲ့လမ်ဘော့ကျွန်းမြောက်ပိုင်းကဖြစ်တယ်လို့အင်ဒိုနီးရှားမြို့သားသဘာဝဘေးရန်ရဲ့ရှော်ဘာရေးဌာနပြောခွင့်ရကပြောပါရခင်ဗျာ။
တန်ခတ်ပိတ်ဆို့မှုချမှတ်ခံထားတဲ့မြောက်ကိုရီးယားနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာကင်းလွတ်ခွင့်တောင်းခံထားရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူချုပ်ရေးကောင်စီရဲ့ညွှန်ကြားချက်တစ်ကြောင်းစီးရဲချွတ်တက်နေတဲ့မြောက်ကိုရီးယားကိုအထောက်ပံ့နေတိုးမြှင့်ပေးသွားနိုင်မှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံတွင်းမှာအကူအညီပေးရဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေရဲ့တန်ခတ်မှုပတ်လက်ပေးရေးပန်ကြားချက်ကိုထောက်ခံတဲ့အကြောင်းမြောက်ကိုရီးယားတန်ခတ်ပိတ်ဆို့မှုအပေါ်ကြီးကြပ်တဲ့ကုလလုံခြုံရေးကောင်စီရဲ့ကော်မတီကမနေ့တနင်္လာနေ့မှာအသိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ
်။ချီကာဂိုမြို့မှာ24နာရီတွင်လူပေါင်း12ဦးသေဆုံးခဲ့ရပြီး66ဦးစနစ်နဲ့ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့အဲ့လိုပြစ်ခတ်သူတွေဘသူဘဝဆိုတာကိုစုံစမ်းဖော်ထုတ်တဲ့နေရာမှာလူရုအနေနဲ့အကူအညီပေးကြဖို့ချီကာဂိုရဲတပ်ဖွဲ့အကြီးအကဲအဲဒီဂျွန်ဆန်ကမြစ်တာရက်ခံခဲ့ပါတယ်ခင်ဗျာ။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြင်းကြီးနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။အစိုးရတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်ပြည်မှာတွေ့ဆုံကြရမှာတော့တင်ပြတဲ့ဆွေးနွေးမဲ့အခြေခံအချက်တွေပေါ်မှာနှစ်ဖက်စလုံးကအဆင်သင့်မရှိသေးတာကြောင့်ဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ရတယ်လို့ကချင်သတင်းဌာနရဲ့အယ်ဒီတာကပြောပါတယ်။ပြီးခဲ့တဲ့လကကျင်းပခဲ့တဲ့27ရာစုပင်လုံတတိယအကြိမ်အစည်းအဝေးမှာတော့ KIO အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အလွတ်တွေ့ဆုံညှိနှိုင်းမှုသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။အစိုးရတက်မတော်နဲ့မြောက်ပိုင်းအဖွဲ့တို့ကြားငြိမ်းချမ်းရေးအလားအလာတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာက27ရာစုပင်လုံတတိယအစည်းအဝေးပြီးတဲ့နောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ကတွေ့ဆုံခဲ့တယ်လို့တမရော်ကိုစလဲအဖွဲ့နဲ့တရုတ်နိုင်ငံမှာဒီလ5ရက်နေ့ကထပ်မံတွေ့ဆုံခဲ့တာပါ။တရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့ဆွေးနွေးပွဲကိုတော့တမရော်ဘက်ကအမတ်တက်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကဦးဆောင်ပြီးKIO ဘက်ကတော့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာကဦးဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာစတင်ပြီးမကြာခင်မှာပဲပြက်ပြားခဲ့တယ်လို့ KIO နဲ့နှိဆက်သူတွေကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ TNG ကကချင်သတင်းဌာနရဲ့ Editor ကိုနော်ဒင်းကတော့ဆွေးနွေးပွဲမအောင်မြင်ရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ KIO ဘက်ကတော့အချင်းပြင်းနေမှာဒီစစ်ပွဲတွေများတော့ပြည်သူလူထုတွေကဒုက္ခရောက်တော့အားဖြစ်ဖြစ်စစ်ပွဲအရှင်တွေကိုချော့ချဖို့ရေနောက်တစ်ခုကတော့အဲ့လိုထပ်ပေါ်ပြီးမှဒီနှစ်ဖက်အပိခရဲ့ဆေးရဲ့ဟာမျိုးတွေလုဖို့ရတယ်သူတို့ကတော့မျှော်လင့်တယ်ပေါ့နော်အဲ့တို့လည်းပဲဒီတမ်တော်ဘက်ကတော့အဲ့ဒီဟာကိုသူတို့ကမဆွေးနွေးမီမှာတက်ခဲ့တဲ့ပုံစံနဲ့သူတို့ကတင်ပြပြီးမှဆွေးနွေးလာတော့စီးဝေးကတော့ပြတ်သွားတယ်လို့ပြောရတယ
်တမ်တော်ဘက်ကတင်ပြချက်တွေကိုသူကအခုလိုဆက်ပြောပါတယ
်ဒီသူတို့ကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်နောက်တစ်ခုကတော့ဒီလူတော်ဝင်ရေးတုံးပါးကိုလက်ခံရမယ်ဆိုတော့ဒီအချက်၃ချက်ကိုသူတို့ကဒီဟာကိုအရင်ကကဲအိုကလက်ခံမတာလင်းဒီအပိခရဆေးရဲ့ကိစ္စတွေဟာမျိုးတွေကိုဆွေးနွေးရအောင်ဆိုတဲ့ဟာဒီသူတို့ဘက်ကတော့အဲ့လိုမျိုးအချက်ကြိုက်တော့ကဲအိုဘက်ကလည်းအဲ့ဒီဟာဆွေးနွေးဖို့ကဲအိုဘက်ကနော်အစဉ်တည်းမဖြစ်သေးဘူးပြင်ဆင်ထားတဲ့ဟာလည်းမရှိသေးဘူးဆိုတော့ဒီဝေကတော့အမတ်တို့ကတော့ရပ်သွားတဲ့ပုံစံဖြစ်တဲ့
ဒီဆွေးနွေးပွဲမှာ KIO ဘက်ကတင်ပြဖို့ရှိနေတဲ့အချက်တွေကိုလည်းတချင်းသတင်းဌာနရဲ့ Editor ကိုနော်ဒင်းကအခုလိုဆက်ပြောပါတယ
် KIO ကလည်းရည်ရွယ်လာက1900ခုဆင်းနေဒီခေတ် SAS အချုပ်ကတိုင်းဒီစစ်တပ်တွေကဘယ်လိုနေရာချမယ်ဆိုတဲ့ကိစ္စတွေပါတယ်အဲ့နောက်ပြီးတော့ဒီ2013မှာတရုတ် ဆိုရကနေပြီးမှဂျာဝန်ပြီးမှနော်တော်တော်ဒီခင်ပြင်းနေမှာစစ်ချင်းဆွတ်ချဖို့အတွက်သဘောတူစာချုပ်ပြီးရှိတယ်လေအဲ့ဒါတွေကိုအခြေခံပြီးမှကျွန်တော်ဒီတမ်တော်နဲ့အပိကတ်ရဲ့ဆေးရမျိုးတွေလုပ်နိုင်အောင်ရွေးချက်နဲ့ကြိုးပက်ကတော့ဒါဆွေးနွေးတာဖြစ်တယ်ဒါမဲ့အခုစီးရဲမှာကတော့ဒီကိစ္စတွေကိုတမ်တော်ဘက်ကဆွေးနွေးဖို့လည်းခံနေဘူးဆိုတော့အဓိကပြဿနာကတော့အဲ့ဒါဖြစ်တော့
ဒီလ9ရက်နေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတမ်တော်ဘက်ကရောကီအိုဘက်ကပါတရင်ထုတ်ပြန်တာရှိသေးပါဘူးဒီနေ့ဖေဖော်ဝါရီလဆန်းကလည်းဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ဗိုလ်ချုပ်ကြီးအင်ပန်လာတို့ပထမဆုံးချိန်ကြိုးပြီးမှဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာသဘောတူညီချက်တစုံတရာမရခဲ့သလိုဆွေးနွေးပွဲနောက်ပိုင်းမှာလည်းကြိုက်ပွဲတွေပြင်းထန်ခဲ့ပါတယ် ပြီးခဲ့တဲ့လကကျင်းပတဲ့27ရာစုပင်လုံးတတိယအစည်းအဝေးကာလမှာတော့ကီအိုအပါအဝင်မြောက်ပိုင်းအဖွဲ့ဝင်နဲ့အစိုးရတမ်ဘရောခေါင်းဆောင်တွေတွေ့ဆုံပြီးငင်းချိုင်းလုပ်ငန်းစဉ်ကိုအလွတ်သဘောညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့ပါတယ်ဒီရက်ပိုင်းတွင်အတွင်းဇူလိုင်လ17ရက်နေ့မှာတမ်ဘရောနဲ့မြောက်ပိုင်းအဖွဲ့ဝင် PSLF-DNLA-Corp တအံပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားပြီးစစ်သုံးပန်းဖြစ်ဖမ်းဆီးခံရသူစေမှုရဲနေ6ယောက်ကိုတမ်ဘရောကအာရမပြုကျင့်တပ်ဖြတ်ခဲ့ကြောင်းဒီလ6ရက်နေ့မှာတအံပလောင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်စေမှုရဲနေတွေကိုအာရမပြုကျင့်တပ်ဖြတ်တာနဲ့ပတ်သက်လို့တိတိကျကျစစ်ဆေးအရေးယူဖို့အတွက်လဲ PSLF-DNLA-Corp ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောဆိုပြီး ဒီဖြစ်စဉ်နဲ့ငင်းချိုင်းလုပ်ငန်းစဉ်ကိုတိကျစီဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ဒီဟာကိုစနစ်တကျငင်းရတတ်ရှိဖော်တိုဂျီမာယင်းဘူရလို့။ဒီဟာဒီစင်းစစ်စာကြောင့်ဆက်လာတာကိုသူတို့လက်ပြမှုတာတတ်။အနည်းဖြစ်စရာတော့ကျွန်တော်ဆက်လက်ပြီးပြင်ပြီးဘူရလို့လို့တော့ဒါတက်လိုက်မှာ။ကျမတော်ဘက်ကတော့ဒီတိုက်ပွဲအတွင်းမှာလက်နက်မျိုးစုံ၃လက်နက်အထူအလောင်း၈လောင်းတင်းစီရမိကြောင်းဇူလိ တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ်NCA ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ KIO, PSLFDNLA အဖွဲ့ရဲ့အပါအဝင်တရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးထားပါဘူး။ဒီအဖွဲ့တွေကဝါနဲ့မိုင်းလာအဖွဲ့ကလွှဲရင်ကြံဖွဲ့တွေဟာအစိုးရကြံရုံးနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေရှိနေတာဖြစ်ပါတယ်။
ကိုမိုးစောတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုဆက်ပြီးတော့ပြောပြပေးကြပါမယ်ရိုဟင်ဂျာဒုက္ခသည်တွေကိုဒီလူမနေတဲ့ကျိုးငယ်လေးတစ်ခုကိုရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်လည်ပြီးတော့တုံ့တက်ဖို့အတွက် New York ခြေစားဟျူမန်ရိုက်စ်ဝက်လူခွေအဖွဲ့ကအောက်ဂုလ၅ရက်နေ့မှာစာမျက်နှာ68ရက်မျက်နှာပါတဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့အခုလိုစီစဉ်မှုကြောင့်ဒုက္ခသည်တွေအပါအဝင်ဒီရွှေ့ပြောင်းမဲ့သူတွေအတွက်အထူးစိုးရိမ်ကြောင်းကိုလည်းပြောပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒုနိုင်ငံမဟုတ်ဘူးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတိတ်ဒုက္ခဆိုရဲအစီရင်ခံစာတစ်စောင်ကို Human Rights Watch အဖွဲ့ကတနင်္လာနေ့မှာထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံကနေမနစ်ကနေထွက်သေးတာတဲ့ရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်မှာရှိနေပြီးအရင်ဒုက္ခသည်တွေနဲ့ပေါင်းရင်ရိုဟင်ဂျာ10000လောက်ရှိနေတာမို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေရဲ့အကြီးလေးတဲ့ဝန်ကိုထမ်းနေရကြောင်းဒီထဲမှာ Caucasus ပစားမှာရှိတဲ့ဒုက္ခသည်2000ကျော်တဲ့က4000ကျော်ဟာရေကြီးမြေပြိုမှုအန္တရာယ်နဲ့ရင်ဆိုင်နေရပြီး တိတ်ကိုဆိုးရတဲ့နေရာကနှစ်တောင်းလောက်ကိုသာဘေးလွရနေရာကိုရွှေ့ပြောင်းပေးနိုင်ကြောင်းနဲ့ဒုက္ခသည်စခန်းတွေဟာကြံ့ညံ့နေပြီးကျန်းမာရေးအရအခြေအနေမကောင်းသလိုမီးပင်အန္တရာယ်လေမှုဆိုင်ရာအကျန်းဖက်မှုအန္တရာယ်တွေကိုပါရင်ဆိုင်နေရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စခန်တချို့မှာရှိတဲ့ဒုက္ခသည်တွေကနှစ်သိန်းလောက်ကိုဒီရေတော်တွေမြက်တွေဖုံးနေတ
ွယ်ပြောခွင့်ရမီနက်ရှိဂန်ဂူလီကဗီဝေကိုပြောပါတယ
် The island that is being considered by the Bangladesh authorities is called Pashanchar. It is actually a silt bank.
Bangladesh အနာပိုင်းတွေသတ်မှတ်ထားတဲ့ကျွန်းက Pashanchar ဖြစ်ပါတယ်အဲ့ဒီကျွန်းကတကယ်တော့နုံမြေနဲ့တဲနဲ့ဆောက်ထားတာပါလွန်ခဲ့တဲ့20လောက်ကအဲ့ဒီကျွန်းတော့မရှိခဲ့ပါဘူးဗက်နမ်မြစ်ကနုံတွေလာစုပြီးအဲ့ဒီမှာအခုလိုကျွန်းဖြစ်လာတာပါဘင်္ဂလားပင်လယ်အော်ဟာဒီရေလှိုင်းတွေတိတ်ကြီးပါလေဒါကြောင့်ဒီကျွန်းမှာနေထိုင်ကြသူတွေဟာဒီရေလှိုင်းလုံးကြီးတွေတက်လာရင်ပါသွားမှာစိုးရင်ရပါတယ်မုန်တိုင်းတန်လည်းခံရမှာပါ Dajang Rohingya Rigo, Dijungu, Piangshui, Tame Sui, Thiku, and Ye Chile Dwejang, Chimaruga, Sui Makin Pipari.
Leshi Doka de Secondary Ma, Lu Ye Tingyani Ramu, Septima Laga Sabi, Shibyang Pibu Dre, Bangladesh Asuaga Season, Epi, Akukama, Pasan Char Jungo, Doka de Tingla Punaibu, Niziari Saulu Nere Lule, Human Rights Watch Apuega, Biobari.
The Bhashan Char has been, the Bangladesh authorities have said to us that Bhashan Char construction is going on. They're building shelters.
Bhashan Char Jumama, Salu Yiri, Sani Babi. Bangladesh Shidane, Tiuduga, Yayide Kuskanri, Indri Saunibi, Juye Gambagule, Bu Kankao, Loni Babi. Die Delae, Kanaye Shiang Luba. Dari Aloha, Biendie Kiang Loni Reu Suyabi me. Dari Gupian Sizipu Lua Babi. Dijoma Winza Shanai Boom Luedlu Ludwig Lulaswa Twala Gwin Shija Mam Hobabu. Tajang Trodwi Pelu Lungjung Aung Ni Nine Jamale. Tajang Pasha Joma Salo Nira Rigo Didi Chaja Sizipulu Abare. Doka Dedue Bian Ye Kimbu Amakanje Yashibu Luvare. Droga Ludzinago Muya di Apima Shrip Yang Luvare. Niko Maro Api Shivu Mantara Dwiya Bari.
Basancha Chona Mabe, Nota Piangshi Bibu Dra Lala Shire Niaga, Chao Nia Shini Jaune, Eri Niari Ha, Ukiya Dita Rimabe Shini Dalu, Eri Niari Susu Bangwa Ika Tang Dongya Lao Shibi, Lubao Natin Chao Dongjo Nina Nelu Le Pio Bari. Taabien, Basancha Chongo Doka Dari Mabiangshi Zijine Chaka Chao Chao Lao Shini Bi, Yi Ji Zong Chaka, Chongha, Luni Taimu Matin and Nia Pippi, a Chimmy, Yislan Tuanainane, Moon Nangan Kayanaina Pippare, Dabian, Jumama, Pinya Jama is Samshamu, Ganta Shinibi, at the move one jump to let Queen Machidalu, Eddie Jungan, Lulasa, Tola, Quentre, Amagan, Jelly, Machida Dre, the Dita Chazi Piedwabi, Tending is a canoe Piedon, Lule, Taubia Bari, Dabian, Eddie Jungha, Yamanis and a Weebi, Doka de Rigale, Madozin Jump Pio Bari, Dada, Didoka de Rigo, Luminate Jungle, Bobo, Dress Season, Irago, Piantonta, Bibule, Miss Ganguli got Titan Bari.
We will urge to Bangladesh government that they, that until there is a proper agreement that will ensure the safe and dignified.
Rohingya Doka de Rui, Nia Yingu, Biggin Lungjungswa, Pianime Sure, Kaimare, the Bodumi Jem, Yam Shi. သူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကျမတို့တိုက်တွန်းလိုပါတယ်။ပညာရေးကျန်းမာရေးဘဝနေထိုင်ရေးတို့ရှိရမှာပါ။ဒီကျွန်းကဒါတွေကိုအမှတ်ခံခြင်းပေးနိုင်ပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းဝန်ခံထားတာဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေထားနေမပြတ်နိုင်တဲ့အချိန်တော်တွေမှာတော့ဘေးကင်းလုံခြုံရေးတွေရရှိအစီအစဉ်တရရှိဖို့လိုအပ်ပါတယ
Mu, Bill Frelick Gale, Bangladesh Nanga and Inet, Tabula, Ruinja Rigo, Doka Depin, Mabum Din Baby, Pinya Yin, Jemma Yi Samshamu, a teacher beaten the loo, and then move one down to it. Sakanati and Tokran Baby let die down by him.
Akulumu being laddie, so Yabaga, Jung Lazigo, D, Doka Derigo, Pian Shui, Bibu, Pinsini Reboma, Rohinia Doka Deri, the Warablu, she the Lesser Agulet, the Saturday in Yajamare, Ping Laddie, so Yabaga, Moko, Pian Shui, Nia, Tata Mesure, Ban Sansa Jumago, a danger, Pian Shui, Bimago, Ping Laddie's Nangu Yawni, the Doka Deriga, a dolly so in Yabare, Ye Ramonine, and ye she the Lu, Luni Lumiade, John the Kupiadae, Lamas of the Ye, Lung Yi, Dinja Tabi, or Bema, Dalu Lalumiabe, the Rokabalo. ကကြီးနဲ့အဆက်အသွယ်ပြတ်တောက်သွားမှာကိုလည်းစိတ်ပူပင်နေကြတယ်လို့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ကပြောပါတယ်ဒုက္ခသည်ကိုဆက်အသွယ်မေးမြန်းထားတာနားဆင်ပါရှင် Bangladesh နိုင်ငံကဒုက္ခသည်စခန်းနေတဲ့တင်းချီပြီးခိုးလို့ရောက်ရှိနေတဲ့ရိုဟင်ညာဒုက္ခသည်တွေကိုအခုနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်အော်အတွင်းကဗဟန်စန်ချားဆိုတဲ့ကျွန်းပေါ်မှာပြောင်းရွှေ့ထားမဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့အပေါ်လူခွေရေးဖွဲ့တွေဘက်ကဆိုရင်တကြီးကန့်ကွက်နေကြတယ်လို့ပဲရိုဟင်ညာဒုက္ခသည်တွေဘက်က ဒီအတွက်အသက်အန္တရာယ်ဆိုးရရပြီးလုံခြုံစိတ်ချမှုမရှိတဲ့အပြင်ကဘာကြီးနယ်မှာအဆက်အသွယ်ပြတ်တောက်သွားမဲ့အရေးကြောင့်မတွားလို့ကြဘူးလို့ဒုက္ခသည်စခန်းဒီမှာခိုးလုံနေထိုင်သူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောဆက်ပဇာအနီကဘာလူခါလေးဒုက္ခသည်စခန်းဒီရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကတရုတ်ကိုကျုံးကိုပို့မဲ့အစီအစဉ်ကိုကြားသိရချိန်မှာတော့ဒုက္ခသည်တွေအနေနဲ့ဘယ
ကျွန်းချင်းနေစဉ်တကယ်အင်ဂျင်လေးကျွန်တော်တင်ပါတယ်အဲ့ဒီကျန်ကတော့တကယ်ရေများရင်ရေလွင့်နိုင်တဲ့ကျွန်းပြည်တယ်လို့ကျွန်တော်စားဖို့ရတယ်အဲ့ဒါကြောင့်ဒီဒုက္ခတွေတွေအဲ့ဒီကိုကျွန်းချင်းနေတိုင်ဖို့ဆရာမရှိပါဘူးအဲ့ဒီကတော့ကောင်းနေစဉ်အစတဲ့တက်တာကတော့ပေါ်လာရေပေါ်လာတော့တကယ်အများကြီးကတ်ချင်းနေချုံနေနေပြီးတော့
Bangladesh Nanga Koza Bazani, Kutu Palau Dukade, Sakama, Nitai, Rohingya Dukade, Uma Mongale, Turugu, Bangladesh, Soya Baga, Atinja Bosangu, Soy Nizabiro, Turu Matuachin Jare, Ajau, Sakanta, with Shidurine, Kula Tamaga, Apres, Idigo, Tausu Tare, Lupio Biavare.
ဒီနေရာကိုကျောင်းချရမှာသလိုဆိုရင်ကျွန်တော်ကမတော်ဘူးဘာကြောင့်လဲဆိုတော့အဲ့ဒီမှာဘဝမကန်ချလည်းမရှိဘူးကျွန်တော်တို့တွားလာကောင်လည်းဟိုမရှိဘူးအဲ့ဒီမှာရှိတဲ့လူတွေကတော့အခုအဲ့ဒီကျောင်းတွေကလူနေတဲ့ကျောင်းတွေမှာဟုတ်ပါဘူးကျွန်တော်တို့တော့ကစပါကအဲ့ဒီတောင်းကျောင်းချဖို့ဆိုပြီးတော့
အဲ့ကျွန်တော်ကတော့လောလောဆယ်မတော်တင်ရသဘောတော့ဒီမရှိတဲ့လူတွေကတော့အများတွေလည်းသူတို့ကနေရာတစ်ခုချပေးမယ်ဆိုလို့ရှင်သူတို့အဲ့ဒီချောင်းပေါ်မှာသူတို့နေရာတွေပါတယ်ဆိုပြီးလောက်တာတာကျွန်တော်လည်းသိရတယ်ဒါပေမဲ့ကျွန်တော်တကိမကိလောကန်ကွာတာလည်းရှိတယ်ဒါပေမဲ့သူတို့ဆရာဗမာအချောင်းကြတွေပါတယ်ကျွန်တော်ဆရာတော့လောလောဆယ်ဗမာတိချမရရှိခဲ့ပါဘူးအခုတိအခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက ကူလာသမဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်လက်တလုံးမှာတော့မုတ်တုံမိုးရာတီမှာရာတီဥရုစိုးဝါလို့နဲ့နေထားကြောင်းတောင်ကုန်းတွေပေါ်မှာနေထိုင်တဲ့ဒုက္ခသည်စခန်းတွေအတွင်းမြေပြိုကျပြီးတော့ဒုက္ခသည်တွေနေထိုင်ရာတဲတချို့ပျက်စီးတာကြောင့်အမိုးကာကအရေးတကြီးလိုအပ်တယ်လို့အရေးပေါ်ရှင်းပြမှုတွေလုပ်နေရဆဲဖြစ်ပြီးတော့တကယ်လို့များမိုးကုန်လို့သူတို့ကိုဒီကျိုးမော်ကိုရှင
VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို ည 9:00 နာရီကနေ 9:00 နာရီခွဲအထိ Asia 77 ဂျိုလူကနေ ထိုက်ရိုက်ထုတ်လွှင့်ပေးမှာမို့ စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင် အခုကြံနေသေးတဲ့အချိန်မှာတော့ သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
ဤရန်နိုင်ငံပေါ်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်။ဤရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်နိုင်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို2019နှစ်နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်အခုလိုဒဏ်ခတ်လိုက်တာဖြစ်ပါတယ်။ အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အီရန်အပေါ်ပိတ်ဆို့ဒဏ်ခတ်မှုဟာတူရကီနဲ့အမေရိကန်ဆက်ဆံရေးမှာလည်းအဖို့အထစ်ဖြစ်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။အမေရိကန်သမ္မတရဲ့အခုဆုံးဖြတ်ချက်ဟာသူ့သဘောထားသာဖြစ်ပြီးသူတို့အနေနဲ့လက်မခံဘူးလို့လည်းတူရကီဘက်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုအဖ ပီ အန်ရဲ့ပြည်ပဩဇာလွှမ်းမိုးမှုကင်တွယ်ရေးအဖွဲ့တွေကအများသူငါကြားချင်းချင်းယူဆချက်တွေဝေဝါးရှုပ်ထွေးသွားအောင် အငင်းပွားမှုတွေပေါ်ပေါက်အောင်အင်တာနက်အွန်လိုင်းပေါ်မှာအနှောက်အယှက်ပေးသူထရိုးတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုနည်းပညာကုမ္ပဏီတွေနဲ့သတင်းအချက်လက်မျှဝေဆောင်ရွက်နေတယ်လို့ FBI နဲ့တရားရေးဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းတပတ်ကျော်ကဆလို့လောင်ကျွမ်းခဲ့တဲ့တော်မီကပြည်နယ်သမိုင်းမှာအကြီးမားဆုံးတော်မီဖြစ်လာကြောင်းပြည်နယ်အာဏာပိုင်တွေကပြောပါတယ်။ Mendocino Complex
လို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတီးခြားကြီးလောင်ကျွမ်းနေတဲ့တော်မီလောင်ကျွမ်းမှု2ခုကြောင့်ဟက်တာ3တန်းကွယ်လောင်ကျွမ်းခဲ့တာဟာဆိုရင်ပြီးခဲ့တဲ့2019ခုနှစ်ကသောမတ်ဖိုင်ယာတက်ပို့ပြီးတော့ကြီးသွားတာဖြစ်ပါတယ်ရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင် ြပါသေးရှင
်
This program has come to you from the Voice of America, Washington.